နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာလာမယ့်ဂျွန်လအတွင်းထိုင်းနိုင်ငံကိုတရားဝင်ခီးစဉ်သွားမှာဖြစ်ပါတယ်မြန်မာခေါင်းဆောင်တွေထိုင်းနိုင်ငံကိုလာရောက်မဲ့အကြောင်းထိုင်းသတင်းမီဒီယာတွေမှာရေးသားဖော်ပြကြတာကိုမြန်မာနိုင်ငံတော်သမ္မတရုံးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကလည်းအတည်ပြုပြောဆိုပါတယ်အပြည့်စုံကိုတော့ကိုဇော်ဝန်းနိုင်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံကခေါင်းဆောင်တွေထိုင်းနိုင်ငံကိုလာမယ့်ဇွန်လ23ရက်နေ့မှာလာရောက်မဲ့အကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လည်းခီးစဉ်အတွင်းထိုင်းအရာရှိတွေကိုအတည်ပြုပြောကြားခဲ့တာကိုထိုင်းနိုင်ငံထုတ်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်အဲ့ဒီလိုသတင်းတွေထွက်ပေါ်နေရတဲ့ပတ်သက်လို့နိုင်ငံတော်တမရာယုံဝန်ကြီးဌာနပြောခွင့်ရဦးစောထေးကို VOA ကဆက်သွယ်မေးမြန်းတဲ့အခါနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ထိုင်းနိုင်ငံကိုတွားရောက်မယ်ဆိုတဲ့သတင်းကိုသူကအတည်ပြုပြောဆိုပါတယ
်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တွားပါဟုတ်။အတည်ပြုတယ်အဲ့ဒီဟိုထိုင်းနိုင်ငံကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နော်အဲ့အဲ့ဒါတွားဖို့အတွက်ကျွန်တော်တို့ဟိုစီစဉ်ကိုအဲ့လိုစီစဉ်ထားရဆိုတာမှန်တယ်။ဆက်သွယ်ပါဟုတ်ဒီရင်တဲ့ဘာဆွေးနွေးမှာလည်းဘာညာလေးအဲ့ဒါလေးတော့အာဂျင်နာကျွန်တော်တို့ပြောလို့မရသေးဘူ
းဒါဟာဒေါ်ဆန်းစုကြည်ရဲ့ဒုတိယအကြိမ်မြောက်ထိုင်းနိုင်ငံခီးစဉ်ဖြစ်ပါတယ်ဒေါ်ဆန်းစုကြည်ဟာထိုင်းနိုင်ငံကို2012ခုနှစ်ဇွန်လဇန်ပိုင်းက World Economic Forum ကမ္ဘာစီးပွားရေးညီလာခံတက်ဖို့အတွက်သွားခဲ့ဘူးပါတယ်အဲ့ဒီခီးစဉ်ဟာဒေါ်ဆန်းစုကြည်မြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာပြီးနောက်ပိုင်းနှစ်ပေါင်း24နှစ်နီးပါးအတွင်းပထမဆုံးပြပခီးစဉ်ဖြစ်သလိုထိုင်းနိုင်ငံပထမဆုံးခီးစဉ်လည်းဖြစ်ပါတယ်ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာရဲ့အထူးကိုယ်စားလှယ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒွန်ပရာမုတ်ဝစ်နိုင်အခုလအစောပိုင်းကမြန်မာနိုင်ငံကိုလာရောက်ဆင်နွှဲကလည်းဒွန်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်ဗိုလ်ချုပ်မူကြီးမေအောင်လိုင်ဟာထိုင်းပြည်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးစွန်မိုင်းကောက်တီရာရဲ့ဖိတ်ကြားချက်နဲ့မေလ25ရက်ကနေ28ရက်နေ့အထိထိုင်းနိုင်ငံကိုချစ်ကြည်ခီးစဉ်အဖြစ်နဲ့တွားရောက်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းကီလိုမီတာ 2,000 ကျော်ထိဆက်နေတဲ့အိန္ဒိချင်းထိုင်းနိုင်ငံဟာမြန်မာနိုင်ငံရဲ့အဓိကကုန်သွယ်ဘက်နိုင်ငံတစ်ခုဖြစ်ပြီး2015ခုနှစ်နဲ့2016ခုနှစ်အကြားကကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ 4.5 ဘီလီယံရှိခဲ့တယ်လို့မြန်မာစီးပွားကူးသန်းဝန်ကြီးဌာနကထုတ်ပြန်တဲ့စင်းစရာတွေမှာဖော်ပြထားပါတယ်2016ခုနှစ်မတ်လအထိထိုင်းနိုင်ငံကမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံထားတဲ့ပမာဏဟာအမေရိကန်ဒေါ်လာ 10.5 ဘီလီယံရှိတယ်လို့ဆိုပါတယ်ခင်ဗျာ